ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေကိုဒေသတွင်းမှာရပ်တည်နေထိုင်လို့မရဖြစ်ပြီးနိုင်ငံတွင်းကထွက်သွားအောင်မြန်မာအာဏာပိုင်တွေကလူရဲ့ပြန်ပေးဆွဲအစာရေစာငတ်ပြတ်အောင်လုပ်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကပြောဆိုလိုက်ပါတယ်လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးရဲ့မနေ့ဗုဒ္ဓနေ့ကထုတ်ပြန်လာမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေဆက်ရှိနေတယ်လို့စွပ်စွဲလိုက်ပြီးပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကနေထွက်ပြေးရသူ 6,900 နီးပါးရှိကြောင်းလည်းပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမိသားစုတွေကိုလုံခြုံရေးစစ်ဆေးရေးဂိတ်တွေမှာလူရဲမှုတွေရှိနေတဲ့အကြောင်းနောက်ရွာတွေကနေအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုပြန်ပေးဆွဲတာတွေရှိနေပြီးတခြားသူတွေကပါကြောက်ရွံ့ထွက်ပြေးရစေတယ်လို့လဲ AI အဖွဲ့ကြီးကပြောဆိုပါတယ်။ဒါပေမဲ့နိုင်ငံတွင်းကနေရိုဟင်ဂျာတွေထွက်ပြေးရတဲ့အဓိကအကြောင်းရင်းကစားနပ်ရိက္ခာပြက်လက်မှုကြောင့်ဖြစ်တယ်လို့ပြောဆိုပါတယ်။ရိုဟင်ဂျာတွေကိုစပားရိတ်သိမ်းခွင့်မပေးတာ၊ဈေးသွားလို့မရ၊လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရယူနိုင်ဖို့မှလည်းမြန်မာလုံခြုံရေးတပ်ဖွဲ့တွေကပိတ်ပင်တားမြစ်တာတွေကြောင့်စားနပ်ရိက္ခာရှားပါပြက်လက်စေတာလို့ Amnesty International အဖွဲ့ကြီးကပြောပါတယ်။လူမှုအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်တွင်းမှာကုလသမဂ္ဂအကူအညီပေးရေးအဖွဲ့အစည်းတွေဖြစ်တဲ့ကုလကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေလုပ်နေကြပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂဘက်ကတော့ပြည်နယ်တွင်းနေရာဒေသတိုင်းကိုလွတ်လပ်စွာသွားလာခွင့်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်ရှင်။